မြန်မာနိုင်ငံဟာကမ္ဘာမှာမီဒီယာအတင်းကြပ်ဆုံးနိုင်ငံမှာပါတယ်လို့မစ္စတာခရစ်ပင်ရေးတဲ့အစီအကံစာမှာပါပါတယ်ရှင်ဒီလိုဘာကြောင့်ပြောနိုင်ပါသလဲ
By our research it shows that Burma is among the top jailers
မြန်မာနိုင်ငံဟာကမ္ဘာမှာသတင်းစာဆရာတွေကိုထောင်သွင်းအတင်းချတဲ့တနိုင်ငံဖြစ်တယ်ဆိုတာကျွန်တော်တို့သုတေသနလုပ်တဲ့နေရာမှာတွေ့ရတာပါကုလလုံးစဲကမ္ဘာအဆင့်မှာသတင်းစာဆရာတွေကိုအကျဉ်းချတဲ့အဆင့်နံပါတ်4ကနေလိုက်တယ်လို့ကျွန်တော်ထင်ပါတယ်ကွန်ပျူတာအွန်လိုင်းမှာရေးသားတဲ့ blogger တူအနေနဲ့မြန်မာနိုင်ငံမှာအခက်အခဲရှိတယ်ဆိုတာလည်းကျွန်တော်တို့သုတေသနလုပ်ထားပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာ blogger တွေအတွက်အဆိုးဝါးဆုံးနိုင်ငံလို့ကျွန်တော်တို့ CPJ က2009ခုနှစ်တုန်းကသတ်မှတ်ခဲ့ဘူးတာလည်းရှိပါတယ်နောက်ပြည်ရင်းထုတ်သတင်းစာဆောင်တွေဟာချိုးတင်ပြီးစစ်စစ်ဖို့လိုတဲ့နိုင်ငံတွေဖြစ်နေပြန်ပါတယ်ကမ္ဘာမှာတရားမဲ့အများဆုံးပြုကျင့်တဲ့နိုင်ငံတွေထဲမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်ဒါရီအားလုံးပေါင်းချုံပြီးပြောရရင်သတင်းစာဆရာတွေကိုအကျဉ်းချတာ၊ကန့်သတ်ချုပ်ချယ်တာ၊ပြည်ရင်းထုတ်စာဆောင်တွေချုပ်တင်ဆန်ဆာလုပ်တာတွေကြောင့်မြန်မာနိုင်ငံဟာကမ္ဘာမှာအတင်းကျပ်ဆုံးနိုင်ငံတွေထဲပါဝင်တယ်လို့ပြောရတာပါခင်ဗျ။ဒါပေမဲ့ Mr. Crispin ရှင့်ပြောရမယ်ဆိုရင်ခုလောလောဆယ်မှာပဲပေါ့နော်။ပြည်ရင်းကလူတွေကအရင်က Facebook ခံထားရတဲ့ Internet စာမျက်နှာတွေကြည့်ခွင့်ရနေပါတယ်။နောက်အရင်ကသတင်းစာတွေမှာပါတဲ့ RFA တို့ BBC တို့ VOA တို့ DVB တို့ကိုပုတ်ခတ်တဲ့စာမှုတွေလည်းအခုမရှိတော့ပါဘူး။ VOA သတင်းနောက်တယောက်ဆိုရင်အခုမကြာခင်ကပဲလွှတ်တော်သတင်းယူခွင့်ရခဲ့ပါသေးတယ်။ပြည်ရင်းတို့စာနယ်ဇင်းတွေမှာလည်းဒေါအောင်ဆန်းစုကြည်သတင်းနဲ့ဓာတ်ပုံတွေလည်းဖော်ပြခွင့်ပေးနေတာပါရှင်။တစ်ဖက်မှာလည်း Electronics ဥပဒေနဲ့ညှိစုံနေဆိုပြီးသတင်းနောက်စစ်သူစေရကိုမကြာခင်ကပဲ2020ထတ်ချလိုက်ပါသေးတယ်။ဒါတွေကိုထောက်ရှုပြီးမြန်မာနိုင်ငံမှာသတင်းလက်လက်ခွင့်နဲ့ပတ်သက်လို့မစ္စတာခရစ်စပင်ကဗမာပြောချင်ပါတယ်ရှင
်။ The regime is trying to demonstrate that it has changed its but the reality
ဆိုရကတော့ပြောင်းနေပြီဆိုတာပြသဖို့စူးစမ်းပြီးမြန်မာနိုင်ငံဟာကမ္ဘာမှာမီဒီယာအတင်းကျပ်ဆုံးနိုင်ငံတွေထဲပါနေတော့မှာပဲခင်ဗျာ။မြန်မာနိုင်ငံဟာကမ္ဘာဘယ်နေရာနဲ့မဆိုအင်တာနက်သုံးနိုင်တဲ့အဆင့်ကအနေဆုံးဆိုတာကိုစဉ်းစားကြည့်ရင်ဒီပမီဒီယာတွေကိုပြည်ရင်းကကြီးခွင့်ရတာဟာသတင်းလွတ်လပ်ခွင့်အတွက်အတော်တန်ရှော့ပေါ့ပေးတဲ့သဘောမဆောင်ပါဘူး။မြန်မာနိုင်ငံရဲ့လူဦးရေ300ခန့်နှုံးတော်မရှိတဲ့လူတွေပဲအင်တာနက်သုံးနိုင်တာပါမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီလို့နိုင်ငံတကာကထင်မြင်လာအောင်အပေါ်ယံပြောင်းလဲပြလာတော့ထင်ရှားပါတယ်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အင်တာနက်လွတ်လပ်ခွင့်ပိတ်ဆို့ထားတာပဲဖြစ်ဖို့အတော်လိုပါတယ် CPJ ကတော့မြန်မာနိုင်ငံဟာကမ္ဘာမှာသတင်းသမားတွေအတွက်အဆိုးအဆုံးတနိုင်ငံဖြစ်အမှတ်ထားတော့မှာပဲပြည်ရင်းမှာအင်တာနက်တွေကြီးခွင့်ရနေတာတော့မစ္စတာခရစ်စတင်ကဒီလိုသတ်မှတ်တာလားရှင
် Yeah considering Burma has the lowest internet penetration
ဟုတ်ပါတယ်မြန်မာနိုင်ငံဟာအာဖရိကနိုင်ငံတွေတဲ့ internet သုံးနိုင်သူနည်းတဲ့နိုင်ငံပါလူဦးရေရဲ့1ရာခိုင်နှုန်းတော့မရှိပဲဓာတ်သမ3ရာခိုင်နှုန်းပဲပြည်ပကသတင်းတွေသိနိုင်ရနိုင်တာတကယ်တိုးတက်တာမဟုတ်ပါဘူးခင်ဗျဒါဆိုလို့ရှိရင်ဘာကူမှအမှန်တကယ်တိုးတက်တယ်လို့ပြောချင်ပါတယ်ရှင
် real progress if Burma allowed RFA VOA
မှန်တယ်တိုးတက်တယ်ဆိုတာမြန်မာနိုင်ငံမှာ RFA VOA BBC ARD မြစ်မှ DVB သတင်းဌာနတွေကိုပြည်တွင်းမှာရုံးဖွင့်ခွင့်ပေးပြီးကြောက်မနေရပဲလွတ်လွတ်လပ်လပ်သတင်းတင်ပြနိုင်ဖို့ပါပဲဒါတွေဒီနေ့တော့မဖြစ်နိုင်ပါဘူးပြည်တွင်းကသတင်းတွေတင်ပြဖို့ကြိုးစားတဲ့ DVB သတင်းတော့တွေဟာအဖန်စီခံရပြီးညှဉ်းပန်းနှိပ်စက်ခံရမယ့်အလားအလာရှိတဲ့အနေရလည်းရှိပါတယ်ဆိုရာသတင်းလွတ်လပ်ခွင့်ကိုအလေးနဲ့ထားလို့ရှိရင်တော့ပြုပြင်ပြောင်းလဲသင့်ပြီးပြည်ပြင်းမှာစစ်စစ်ဖြတ်တောက်စင်ဆာမလုပ်ဘဲသတင်းသမားတွေအားလုံးလွတ်လွတ်လပ်လပ်တင်ပြနိုင်တဲ့အာမခံချက်ပေးရပါမယ်။ခုထိတော့ဒီလိုလုပ်ဖို့အရေးအယံတော့မတွေ့ရပါဘူး။ဒီလိုဆိုရင်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိတယ်ဆိုတာထင်ထင်ရှားရှားသိသာဖို့ဘလို့အကြံပေးချင်ပါသလဲရှင်
။ To be sincere, the reform rhetoric with real policy action.
ယူပါပါစစ်မှန်တဲ့မူဝါဒကျင့်သုံးပြီးအမှန်တကယ်ပြောင်းလဲပါအစိုးရလိုလားတဲ့သတင်းတောက်တွေအတွက်ပဲမဟုတ်ပဲသတင်းသမားတိုင်းပေါ့နော်ကျေပတ်ရောက်သတင်းတောက်တွေနိုင်ငံတကာသတင်းတောက်တွေပုဂ္ဂလိကမီဒီယာသတင်းတောက်တွေကြောက်မနေရပဲသတင်းယူခွင့်ပေးပါတကယ်စစ်မှန်တဲ့သတင်းလွတ်လပ်ခွင့်ပေးဖို့အစိုးရကစိုးကြောက်နေပါတယ်အစိုးရကဒီမိုကရေစီဘက်အထက်ပယ်ရှိရှိအမှန်တကယ်ပြောင်းလဲရမှာသတင်းလွတ်လပ်ခွင့်ကလိုအပ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ် Mr. Crispin ရှင်